ရှေ့လေပိုင်းဒေသအရေးဆွေးနွေးဖို့ခရီးထွက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီနေ့တင်းနှင်းကွန်းတွင်နေမှာတော့ဂျော်ဒန်နိုင်ငံကိုရောက်ရှိနေပြီးဂျော်ဒန်ပြည်ရင်ဒုတိယမြောက်အဗ်ဒူလာနိုင်ငံခြားရေးဝန်ကြီးအီမန်ဆာဖာရီနဲ့တွေ့ဆုံပါတယ်။ဂါဇာဒေသကိုကုန်တင်ကားတွေနဲ့အကူအညီပေးပို့နေတဲ့ကမ္ဘာစားနပ်ရိက္ခာဖွဲ့ WFP ရုံးကိုလည်းတွားရောက်ခဲ့တာပါ။ဒီဇွေးနဲ့ဟာမတ်စ်တိုက်ပွဲတွေကြောင့်ဒေသတွင်းရဲကပ်မှုတွေကြုံနေရတဲ့အရှေ့အလယ်ပိုင်းဒေသခီးစင်မှာဝန်ကြီးပလင်ကင်ခုနောက်ဆုံးဂျော်ဒန်နိုင်ငံကိုရောက်နေတာဖြစ်ပါတယ်။ဂျော်ဒန်နဲ့တခြားအာရဗ်နိုင်ငံတွေကတော့အော်တိုဘာလကစပေါ်ပေါက်ခဲ့တဲ့စစ်ပွဲကိုအမြန်ဆုံးရပ်ဆဲဖို့တောင်းဆိုထားပေမဲ့အစ္စရေးကတော့လက်မခံပါဘူး။ဂါဇာဒေသမှာအစ္စရေးရဲ့စီးရဲလှုပ်ရှားမှုတွေကိုအပြင်းထန်ဝေဖန်နေတဲ့တူရကီသမ္မတရီချစ်တိုင်ရဲ့အာရိုဝန်နဲ့လည်းဝန်ကြီးပလင်ကင်မနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့တာပါ။ဂါဇာဒေသပရီဖက်ကိုရှော့ချနိုင်အောင်နဲ့ကျယ်ပြန့်မလာအောင်အရှေ့လယ်ပိုင်းဒေသကအဓိကကျတဲ့နိုင်ငံတွေရဲ့ဩဇာအရှိန်အဝါကိုအသုံးချနိုင်မှုတူရကီသမ္မတကပြင်ဆင်နေတယ်လို့လည်းဝန်ကြီးပလင်ကင်ကသတင်းတောက်တွေကိုပြောဆိုထားပါတယ်ခင်ဗျာ။